ဟောင်ကောင်လူခွေရေးနဲ့ပတ်သက်ပြီးထောက်ခံမှုရည်ရွယ်တဲ့ဥပဒေမူကြမ်းနှစ်ခုကိုသမ္မတဒေါ်နယ်ထရမ်ကစာသပိုင်းလေးကလက်မှတ်ရေးထိုးပြီးဥပဒေတွေအထိအတည်ပြုပြဋ္ဌာန်းလိုက်တဲ့ပေါ်တရုတ်နိုင်ငံကဒေါသတကြီးတုံ့ပြန်ပါတယ်။တရုတ်နိုင်ငံဆိုင်ရာအမေရိကန်တမန်ကြီးကိုဆင့်ခေါ်ပြီးကန့်ကွက်ကြောင်းပြောဆိုသလိုဒီလိုရဟာတရုတ်နဲ့အမေရိကန်ကြားပူးပေါင်းဆောင်ရွက်မှုကိုထိခိုက်စေမယ်လို့သတိပေးပါတယ်။ဒါပေမဲ့6လကြာဆန္ဒပြပွဲတွေလှုပ်လာကြတဲ့ဒီမိုကရေစီရေးလှုပ်ရှားသူတွေကတော့ဟောင်ကောင်မျိုးလေကောင်ကအများပြည်သူရင်းမြစ်တစ်ခုမှာစာသပိုင်းလေးညကကျေးဇူးတော်နေ့ Thanksgiving Day အထိတ်အမှတ်ဆွေးနွေးကြပြီးဒီဥပဒေတွေကိုပြဋ္ဌာန်းတဲ့အတွက်အမေရိကန်ကိုကျေးဇူးတင်ကြောင်းနဲ့ဒီမိုကရေစီရေးဆန္ဒပြပွဲတွေဆက်လုပ်သွားမယ်ကြောင်းအခိုင်အမာပြောကြပါတယ်။ဥပဒေမူကြမ်းတွေကိုသမ္မတဆမ်ကလက်မှတ်ထိုးမယ်ဆိုတာရောဒီဥပဒေကအခုလိုတုံ့ပြန်တာရောဟာညှော်လင့်မထားတဲ့ကိစ္စတွေမဟုတ်ပေမဲ့နိုင်ငံခြားကုန်သွယ်ရေးဆိုင်ရာဆက်ဆက်ဆွေးနွေးပွဲတွေလုပ်နေချိန်မှာဖြစ်လာတာမျိုးဒါကိုထိခိုက်လာနိုင်ခြင်းရှိပါတယ်။သမ္မတဆမ်ကဒီဥပဒေတွေကိုပြဋ္ဌာန်းလိုက်တာကြောင့်ကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲတွေအပေါ်ဘယ်လိုသက်ရောက်နိုင်မလဲဆိုတဲ့မေးခွန်းကိုဒီဥပဒေငြိမ်းချမ်းဌာနပြောခွင့်ရကန်ရှောင်းကအရေးကြီးတဲ့ကဏ္ဍတွေမှာပူပေါင်းဆောင်ရွက်ရေးပေါ်ထိခိုက်လာဖို့ရှိတယ်လို့စာသပိုင်းနေ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။